ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တရားသူကြီးချုပ်ကဒီယာဒုကနေနှုတ်ထွက်ပေးဖို့သဘောတူလိုက်ပြီဖြစ်ပါတယ်။ယာဒုကနေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းရှိတ်ခါစီနာခန့်ခဲ့တဲ့တရားသူကြီးချုပ်အိုဘာဒူဟာဆန်အနေနဲ့တာဝန်ကနေနှုတ်ထွက်ပေးဖို့ဒါကာမြို့တော်တရားရုံးချုပ်ရှေ့ကိုကျောင်းသားဆန္ဒပြသူတွေဒီနေ့ချီတက်ဆန္ဒပြခဲ့ပြီးတဲ့နောက်တရားသူကြီးချုပ်ကအခုလိုသဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။တာဝန်ကနေတနအီအတွင်းနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာပါ။ဝန်ကြီးချုပ်ဟောင်းဟာစီနာကိုတစ္ဆာခံသူလို့ဆိုတဲ့အိုဘိုင်ဒိုဟာဆန်ကို2023ခုနှစ်ကတရားသူကြီးချုပ်အဖြစ်ခန့်အပ်ခဲ့တာပါ။တရားသူကြီးချုပ်တာဝန်ကနေနှုတ်ထွက်မှုတရားဝင်ဖြစ်ဖို့လုံးစရာတချို့ရှိနေပြီးတော့ဒီနေ့ညနေပိုင်းကျရင်သမ္မတကိုသူ့အနေနဲ့နှုတ်ထွက်စာတင်မယ်လို့ပြည်တွင်းသတင်းမီဒီယာတွေကသူကပြောကြားခဲ့ပါတယ်။အတိုက်ခံတွေပေါ်အာဏာရှင်ဆန်ဆန်ဖိနှိပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းဟာစီနာအပေါ်ကျောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ရှိတ်ခါစီနာအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။စစ်တပ်ထောက်ခံမှုနဲ့ဖွဲ့စည်းထားတဲ့ဂျာပြတ်ဆူရကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနုစ်ကဦးဆောင်နေပါတယ်။ယာနဲ့ချီတင်ဆုံးပြီးတော့ပဋိပက္ခတွေဖြစ်ခဲ့တဲ့နိုင်ငံမှာတရားဥပဒေပြန်လည်စိုးမိုးအောင်ဦးစားပေးလုပ်မယ်လို့ဝန်ကြီးချုပ်ယာဒူးအစ်စ်နဲ့ညီတဲ့ဆူရအကြံပေးရာရှိချုပ်အဖြစ်ကြံ့ကျင်ခဲ့တဲ့မိုဟာမက်ယူနုစ်ကပြောကြားခဲ့ပါတယ်ခင်ဗျာ။